ပထမဆုံးမော်ဆရာရဲ့လူခွင့်ရင်းနဲ့ပတ်သက်ပြီးတော့မေးချင်ပါတယ်ဆရာလည်းလူခွင့်ရင်းနဲ့ပတ်သက်ပြီးတော့လေပြီးတော့မှကြည့်ကြပြန်လုပ်နေတော့ဒီလူခွင့်ရင်းဆိုတာစစ်အစိုးရခေတ်တစ်ခုလုံးကျွန်တော်တို့ကတောက်လျှောက်ကြားနေကြရတော့ဗောလေလူခွင့်ရင်းအခြေအနေတွေပြန်ဖြစ်နေဆုပ်ယုပ်နေရဆိုပြီးတော့အခုအယသအစိုးရလည်းတက်တန်းနှစ်နှစ်ရောက်လာပြီဒီမိုကရေစီအစိုးရဆိုတော့ဆရာတို့ပြီးတော့မှမြင်နေကြားနေသိနေရတဲ့လူခွင့်ရင်းအခြေအနေဘယ်လောက်ထိတိုးတက်လာပြီလဲဘယ်လိုမြင်ရတယ်လဲဆရာသုံးသပ်ချက်သိပြရစီခင်ဗျ
ာလူခွင့်ရင်းအခြေအနေနဲ့ပတ်သက်လို့ကတော့ကျွန်တော်တို့အရင်တုန်းကတော့အစိုးရကိုထက်တွေ့ရတော့နော်ဖက်တာတစ်ခုဖြစ်နေကျွန်တော်တို့ဘာပြောပြောဘာလုပ်လုပ်ပေါ့ဗျာအခုကတော့အဲ့ဒီအချက်ကိုကျွန်တော်တို့ထက်တယ်ဆိုတာမလို့တော့ဟာငါအစိုးရဖမ်းမှာပဲဘလို့မျက်မုံးချိုးသွားမယ်ဆိုတာမျိုးထက်ဆန်းဆန်းတာမရှိဘူးကျွန်တော်တို့ပြောနိုင်တယ်အဲ့တော့ဒါပေမဲ့2008ဖွဲ့စည်းပုံအခြေအနေတွေရှိနေသမျှကာလပတ်လုံးတော့လူခွန်ကြီးကိုကျွန်တော်တို့တင်းပြစ်ကြက်ပြစ်လဲရမှာမဟုတ်ဘူးအရသာအစိုးရရင်ဆိုင်နေရတဲ့ခက်ခဲတဲ့အလွန်ကြီးပါတယ်အဲ့တော့အဲ့ဒီစိန်ခေါ်မှုအမျိုးမျိုးပေါ်မှာတော့ကျွန်တော်တို့အတိုင်းတားရပြောရင်ဥသိမ့်စေဆိုရတဲ့ဒီလူခွန်ကြီးကပိုရလာတယ်လို့ပြောနိုင်တာရှိသလိုပြန်ဆုပ်ယူသွားတာတွေတူတော်တယ်လို့ပြောနိုင်တဲ့အချက်လည်းချို့လဲရှိနေတယ်
ဆရာဆိုလိုချက်အရဆိုရင်ဒါ2008ဖွဲ့စည်းပုံအခြေခံဥပဒေကိုမပြောင်းနိုင်သေးသေးရတော့လူခွင့်ရဲ့အခြေအနေကမျှော်မှန်းသလောက်ဖြစ်လာဖို့ကဝေးနေအောင်ပဲပေါ့ဆရာ
အမှန်ပဲဗျအခုကကျွန်တော်တို့ကဖြစ်နေတာတိုင်းပြည်မှာဘာသာကဗုဒ္ဓဘာသာပထမရဇာဘာသာကျန်တာလဲအောက်ခံမယ်ဒါကျွန်တော်ပုံမှန်လေးနဲ့ပြောတာအဲ့တော့ဗမာလူမျိုးကပထမရဇာနိုင်ငံသားကျန်တဲ့လူတွေကဒုတိယဇာလို့ဖြစ်တယ်အဲ့တော့ဗမာလူမျိုးချင်းအတူတူစစ်သားနဲ့အရသားမှာစစ်သားအပေါ်စီးရကျွန်တော်တို့ကနေရာတိုင်းမှာသူတို့လည်းနေတယ်ဥပမာအဖြစ်2008ဖွဲ့စည်းပုံကြီးကဖွဲ့စည်းပုံအခြေအနေတွေပြင်ဖို့အတွက်ပြောမယ်ဆိုရင်လွှတ်တော်ထဲမှာ၄ပုံ၃ပုံပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့ပြည်သူကိုယ်စားလှယ်တွေကသဘောတူညီနဲ့မရဘူး referendum လုပ်ဖို့အတွက်တပ်ဖရော်ဘက်ကကိုယ်စားလှယ်ဘက်ကတမဲယူရမယ်ဆိုတော့ဒီ၄ပုံ၃ပုံဟာတပ်ဖရော်မဲတမဲနဲ့သွားညီတယ်ဆိုတော့ဒါတွေကကျွန်တော်တို့လုံးဝဒါလူအခွင့်အရေးကိုအခြေခံကြကြချိုးဖောက်ထားတဲ့အချက်တွေဖြစ်တော့ကျွန်တော်တို့ဒီမိုကရေစီရဲ့ငြိမ်းချမ်းရေးနဲ့အမျိုးသားသွေးစည်းညီညွတ်ရေးရဲ့အဓိကအဟံတားဖြစ်တဲ့2008ဖွဲ့စည်းပုံမပြည့်နိုင်တဲ့ကာလပတ်လုံးကျွန်တော်တို့တင်းပြကြပြီးဒီလိုစီမရနိုင်ဘူ
း2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ရေးဆိုတဲ့နေရာမှာပေါ့လေ NLD အစိုးရမတက်လာခင်အထိသမ္မတဦးသိန်းစိန်လက်ထက်မှာတော်တော်လေးကိုကြဲကြဲလောင်လောင်ကြားခဲ့ရတယ်ဟိုလွှတ်တော်ထဲမှာဆိုရင်တော်တော်လေးကိုစူးစူးညံ့ညံ့ပေါ့လေ4-6ပြင်ရေးအစမဲခွဲတဲ့ကိစ္စတွေအစပြည်တွင်းပြပါစိတ်ဝင်စားမှုတွေတော်တော်ရခဲ့တယ်အခုနောက်ပိုင်းကအတန်နည်းနည်းတိတ်သွားသလားလို့ဆရာတို့ပြန်သတိထားမိလားခင်ဗျ
သူဒီလိုပြကျွန်တော်မြင်တဲ့လောက်ကတော့ဒါဒေါအောင်ဆန်းစုကြည်တို့ရုပ်ောက်ဘွယ်ဝင်စင်တဲ့ချွေးချောင်တစ်ခုအနေနဲ့ကင်ဆယ်ပြီးတော့ဝင်ခဲ့တာပေါ့နော်ဒါပေမဲ့လွတ်တော်ထဲမှာဖြစ်တဲ့အနေအထားတွေကတကယ်ကတော့လွတ်တော်ထဲမှာပြင်ဖို့ဆိုတာလူပြည်ကအရဇင်းနဲ့မြမပြည်ကအရဇင်းပါပဲဗျာကျွန်တော်ခုနပြောလို့၄ပုံ၃ပုံရွေးချယ်ခံပြည်သူလူထုကကိုယ်စားလှယ်တွေကမဲပေးလိုက်ရင် plus one vote from military အဲ့ဒီကမဲတမဲရမှာကျွန်တော်တို့က referendum ကိုသွားမှာ referendum သွားတဲ့အခါမှာလဲမဲပေးသူရထွက်မဟုတ်ဘူး eligible voters ရဲ့မဲပေးခွင့်ရှိသူထက်ဝက်ကျော်မှဆိုတော့ဒါတွေကဒါတွေပြက်ပြားသွားလို့လို့ရတဲ့နီလန်းနေအများကြီးရှိတာပဲအဲ့တော့လွတ်တော်ထဲမှာဘယ်နည်းနဲ့မှမဖြစ်နိုင်ဘူးဆိုတာသဘောပေါက်ပုံရတယ်ဒါကြောင့်မို့လို့အခု20ရာစုပင်လုံးကတဆင့်အားလုံးပါတဲ့เนาะဒီ all inclusive dialogue တခုလုပ်ပြီးတော့အဲ့ဒီအရသင်ပြေမှုစူးစမ်းနေတယ်လို့ကျွန်တော်မြင်တယ
်ဘယ်လောက်ထိကြာနိုင်မယ်လို့ဆရာသုံးသက်လဲအခုဆိုရင်တိုင်းရင်းသားတွေနဲ့လည်းဟိုတော်တော်များသုံးသက်တာဗောလေပို့ပြီးတော့တော့ဝေးသွားတယ်ဗောလေရញ្ញန်းစီကိစ္စဆိုတော့ဒီဖွဲ့စည်းပုံအခြေခံဥပဒေကိစ္စမျော်မှန်းဖို့ပို့မခတ်သွားဘူးလားခင်ဗျာ
တို့ခက်တော့ခက်တယ်ကျွန်တော်ပြည်ရင်းရင်းကိစ္စကလည်းပဲကျွန်တော်ရာစုနည်းနည်းကြီးတည်ရှိခဲ့တာဗောဗျာဒီကျွန်တော်လွတ်လပ်ရရတယ်က1948တည်းဖြစ်တာအဲ့တော့ဖြစ်ခဲ့တဲ့ပြည်တွင်းစစ်ကျွန်တော်ထင်ပါတယ်ကမ္ဘာပေါ်မှာအရှိအကြဆုံးပြည်တွင်းစစ်ဖြစ်လိမ့်မယ်ရက်ဆက်အကြမ်းကြုတ်ဆုံးပြည်တွင်းစစ်ဖြစ်တယ်အဲ့တော့ဒါကြီးကိုရပ်ဖို့ကြတော့ကျွန်တော်တို့လိုအပ်ချက်တွေအများကြီးဖြစ်တယ်ဘက်တစ်ဖက်စတုံးမှာလိုအပ်ချက်တွေရှိတယ်အဲ့တော့ဒီဘက်ကတစ်ဖက်ကကျွန်တော်တို့အစိုးရအဆက်ဆက်ကအစိုးရဆက်ဆက်48ရတဲ့လွတ်လပ်ရေးအရတားအစိုးရတွေအပါအဝင်ဘယ်သူကမှဒီပြည်ထောင်နိုင်ငံရေးပြည်ထောင်ပြည်သိမှမပြုခဲ့ဘူးဒါသမရာကြီးဦးသိန်းစိန်လက်ထက်မှာဗမာစုံသိမှပြုတာဒါကကျွန်တော်တို့ရိုးရိုးသားသားမှတ်တမ်းတင်ရမှာအဲ့တော့အဲ့ဒီအချိန်မှာတက်ကလည်းပဲဒါနိုင်ငံရေးပြည်ထောင်ဖြစ်တယ်နိုင်ငံရေးနေရာဖြစ်ရှင်းမယ်ဆိုတာတဆင့်တက်လာတာဒါတဆင့်တက်တာဟုတ်ပြီတော့ရှစ်ဆက်သွားတဲ့အခါကျတော့အခြေခံတွေကလုံးလုံးကိုလွဲနေတယ်ဒီ EAO လို့ခေါ်တဲ့တိုင်းသားလက်နက်ကိုင်တွေကဖက်ဒရယ်ပြည်တော်စုစစ်စစ်ကိုသွားခြင်းနဲ့စစ်တပ်က2008ဖွဲ့စည်းပုံအခြေခံဥပဒေကတပြားမှမလျှော့ခြင်းမူဆိုတဲ့အနေအထားမှာအတော်အလန့်ဝေးတာကိုတွေ့ရတယ်ဒါကတော့တစ်ဖက်နဲ့တစ်ဖက်နားလည်မှုအပြည့်နဲ့ကျွန်တော်တို့အပြန်အလှန်အပေးယူလုပ်ပြီးတော့ဖြည့်ရှင်းရမယ်ပြဿနာလို့ကျွန်တော်ထင်တယ
်ဒီစစ်တပ်ရဲ့သဘောထားကိုကျွန်တော်တို့အကဲခတ်ကြည့်မယ်ဆိုရင်ဒီသဘောထားပို့ပြီးတော့ပျော့ပြောင်းလာတာတွေ့ရလားပို့ပြီးတော့မာကျောလာတာတွေ့ရသလားပြီးခဲ့တဲ့အချိန်တွေနဲ့နှိုင်းယှဉ်ကြည့်မယ်ဆိုရင်ပေါ့လေ
ကျွန်တော်ကအခုကျွန်တော်ယူဆရတာတို့ကပို့ပြီးတော့ပူပေါင်းပါဝင်လာလို့ကျွန်တော်ထင်တယ်။ကွာဟချက်တွေရှိပါတယ်ခုနကကျွန်တော်တို့ပြောသလိုပေါ့နော်။တို့က2008အခြေခံမော်ရက်တယ်ဒီဘက်က2008ကိုလုံးလုံးမလိုချင်ဘူး။ဆိုတော့2008ကလည်းပဲဒီလမ်းကတို့ရွေးခဲ့တဲ့လမ်းဗိုလ်ချုပ်မှုကြီးတန်းရွှေရွေးခဲ့တဲ့လမ်းကြံ့ခိုင်ရေးကိုနန်းတင်ပြီးတော့2008ကာကွယ်နဲ့သူနောက်ဆုတ်သွားတာ။အဲ့တော့ဒီလမ်းကတို့လျှောက်ခဲ့တဲ့လမ်းပဲ။အဲ့တော့ဒီဟာကိုတို့ကြအောင်ဆက်သွားမယ်။ဒါကျွန်တော်အဲ့လိုမြင်တယ်။မြင်တော့ဥပမာအားဖြင့်တို့ကလွတ်တော်တဲ့မှာတို့1/4ပါနေခြင်းအပြင်သူတို့ပြောရဆိုရင်ရှိတယ်လို့ဆက်ထင်းထင်းထားပုံတော့ရတယ် တို့ရရင်အခုတိုင်းပြည်ကြုံနေရတဲ့အခက်အခဲတွေမှာတော့အခုကျွန်တော်တို့ရင်ဆိုင်နေတဲ့အနောက်တကားပြဿနာဆိုရင်တစုတစ်ဖွဲ့တည်းရဲ့ပြဿနာမဟုတ်တော့ဘူး။တစ်မျိုးသားလုံးနဲ့ဆိုင်နေအကြက်တည်းဖြစ်တယ်ဆိုတော့တို့သဘောပေါက်ပဲလို့ကျွန်တော်ထင်တယ
်။အနောက်တကားပြဿနာနဲ့ပတ်သက်ပြီးတော့ဗောလေတစ်ဖက်ကလည်းကဘာအမြင်ပေါ့လေဒါဘာသာရေးပြိပခါလိုမျိုးမြင်နေတာတွေရှိတယ်။ဆိုတော့ဆရာတို့ရောဒီအပြင်ကဘာမြင်တဲ့အမြင်နဲ့ပြည်တွင်းမှာဖြစ်နေတဲ့အခြေအနေနဲ့ဗောလေပြိပရောက်တဲ့အခါမှာဆရာတို့လည်းရှင်းပြရတာတွေရှိမှာဗောလေ။ဘာတွေကိုအဓိကထားရှင်းပြရတာရှိပါလဲ
။အဓိကအဲ့ဒီအချက်ပဲဗျ။နံပါတ်1အချက်ကဒါဟာဘာသာရေးပြဿနာမဟုတ်ဘူး။မွတ်စလင်လူနည်းစုတွေကိုဖိနှိပ်တဲ့ပြဿနာမဟုတ်ဘူး။ဒါဟာယာစုနှစ်နဲ့ချီပြီးတော့ရှိခဲ့တဲ့ဒီလူအုပ်စုနှစ်စုပေါ့နော်။ community နှစ်ခုရဲ့လူမှုအတိုင်းဝိုင်းနှစ်ခုရဲ့ century long feud ပေါ့ဗျာ။ရန်ကြွေးတွေဟိုမတည့်တာတွေနော်အကျိုးစီးပွားချင်းထိတိုက်တွေ့တာတွေဒါတွေအပေါ်မှာအခြေပြုပြီးတော့ဖြစ်လာတာ။တကယ်လို့အခုနပြောတဲ့ Rohingya ကောကော Bengali ကောကောသူတို့ကမွတ်စလင်ပုံပေါ်တဲ့ဗုဒ္ဓဘာသာဖြစ်လေ။အခုပြဿနာတွေ့မှာ။ဆိုတော့အဲ့ဒီဟာမှားနေတယ်။ဘာသာရေးပြိပက္ခမဟုတ်ဘူး။ဘာသာပြိပက္ခမဟုတ်။နောက်တစ်ခါဒီကိစ္စကတကယ်တမ်းကျတော့ဒါဒေါအောင်ဆန်းစုကြည်နဲ့ပတ်သက်ဆိုင်ရတားစုကကျူးလွန်နေပြမှုမဟုတ်ဘူးသူတို့ဘာမှဒီစစ်တပ်နဲ့ပတ်သက်လို့ကာကွယ်ရေးနဲ့ပတ်သက်လို့ပြည်ထောင်စုနဲ့ပတ်သက်လို့နော်နေဇတ်ရေးရနဲ့ပတ်သက်လို့သူဘာမှပြောရေးဆိုခွင့်မရှိဘူးဒါကျွန်တော်တို့ဖွဲ့2008ဖွဲ့စည်းပုံအားနည်းချက်ကြဒီလိုပြဿနာတွေဖြစ်နေတာဆိုတော့အဲ့ဒီအပေါ်မှာအခုကအဓိကအပြင်ဒေါအောင်ဆန်းစုကြည်ကိုဦးတည်ပြီးတော့ CDC condemn ပေါ့ဗျာပြင်းပြင်းထန်ထန်ပြစ်တင်ရှုံချတဲ့အလုပ်တွေလုပ်တာဟာကျွန်တော်တို့ကသူ့ကိုစစ်တပ်ကိုအစ်ရနာရှင်စနစ်ကြီးကိုကြော်လွှားပြီးတော့အနာဂတ်ကျွန်တော်တို့နိုင်ငံဗမာနိုင်ငံရဲ့ဒီမိုကရေစီရေးအတွက်ညှော်လင့်နေတယ်ပြီးပြရတယ်ပဲဗျာအဲ့ဒီအမီကိုနှိမ့်သက်တယ်လို့ဖြစ်သွားမှာပေါ့တို့တို့လည်းမှားမှားယွင်းလုံးအဲ့ဒါကိုတော့ကျွန်တော်တို့အဓိကထားရှင်းပြရတယ
်အခုဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ဒီအရသာအစိုးရပေါ့လေဒီအစိုးရရဲ့တက်တန်းလည်းအခုတစ်နှစ်ပတ်ဝန်းကျင်ရောက်လာပြီဆိုတော့ဒီအုပ်ချုပ်မှုတက်တန်းပေါ့လေ9နှစ်တာအတွင်းမှာဆက်အနေနဲ့ဘာလို့ညှော်လင့်မှာလဲခင်ဗျာ
ကျွန်တော်တို့ပထမအဆုံးသူတို့ကိုလှုပ်စေချင်တာဟိုဒီမိုကရေစီရေးငြိမ်းချမ်းရေးရသွားတာတို့တော့ကြံတဲ့ဟာတို့စီးပွားရေးတိုးတက်တာကျွန်တော်မမျှော်လင့်ဘူးကျွန်တော်အဓိကဖြစ်စေချင်တာမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အုပ်ချုပ်မှုကလူထုအုပ်ချုပ်မှုပဲဗျာလူထုအစိုးရလူထုအစိုးရရဲ့အာဏာခိုင်ခိုင်မာမာရှိလာစေချင်တယ်နောက်ဥပမာအားဖြင့်ကျွန်တော်တို့အထွေထွေအုပ်ချုပ်ရေးဦးစီးဌာနလိုအုပ်ချုပ်ရေးကိုရန်ညားကိုလူရန်နေတဲ့လက်ပတ်နေတဲ့အဖွဲ့အစည်းကသမရလက်အောက်ရှိဘူးဒါကျွန်တော်တို့ဖွဲ့စည်းပုံချင်တဲ့ပုံမှာ200နေရနိုင်ငံတော်သမရကကြီးညာချက်ထုတ်ပြီးတော့ဒီထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုနိုင်ငံတော်သမရလက်အောက်ကိုဓာတ်ရိုက်လွတ်ကုတ်ခဲ့တယ်ပို့လို့ရတယ်ကျွန်တော်အဲ့ဒါတွေလှုပ်စေချင်တယ်ဘာလို့ဆိုတော့အခုအစိုးရဖွဲ့တဲ့မှာဝင်ကြီးနဲ့ဒုတိယဝင်ကြီးတွေကတော့လူထုကရွေးချယ်တင်မြှောက်ထားတဲ့အစိုးရကတာဝန်ပေးရသူတွေဖြစ်ပေမဲ့ကြံတဲ့ညွှန်ကြားရေးမှုကအစားအောက်ခြေပြတာအထိကဆက်အနာရှင်စနစ်ရဲ့လက်ပါစီတွေပြင်စမန်တပ်သားတွေအုံနဲ့ကျင်းနဲ့ရှိနေတယ်လို့ကျွန်တော်သိတယ်ဆိုတော့အဲ့ဒီအရာကြီးကိုကြော်လွှားပြီးတော့ကိုယ့်လက်ထဲမှာအုတ်ချွေအာနာလူထုအာနာရောက်လာအောင်အဲ့ဒါအရင်လုပ်ရလိမ့်မယ်ဒီ9နှစ်မှာကျွန်တော်အဲ့ဒီအချက်ကိုခိုင်ခိုင်မာမာလုပ်စေချင်တယ
်ဒါတော့ဆရာဖြစ်စေချင်တာပေါ့လေတကယ်လက်ဆုပ်လက်ကင်ပြစီရပေါ့လေဘာကြံခဲ့မယ်လို့ထင်လဲခင်ဗျဒီ9နှစ်အပြီးမှာ
အဓိကကတော့အဲ့ဒီအချက်ပေါ့ဗျာနောက်တစ်ခါဟိုသူဖြည့်ရှင်းစရာစိန်ခေါ်စရာတော့အများကြီးဗျာတို့ရတယ်ဒီမှာကျွန်တော်တို့ကအခုလည်းပဲဟိုချိုးရင်းချက်တွေရှိတာပေါ့နော်ဟိုသဘောထားကိုလွှဲတဲ့သူတွေကိုနှိတ်ကုတ်တာမျိုးကျွန်တော်မလုပ်စေချင်ဘူးဥပမာအားဖြင့်ဟိုမဘာသာကိုတော့ဆိုင်းဘုတ်တွေဖြုတ်ခိုင်းတယ်သာသနာကြီးကကျွန်တော်ထင်တယ်သူလည်းအဖွဲ့အစည်းတစ်ခုပဲအဲ့တော့ကျွန်တော်တို့အသင်းဖွဲ့များမှတ်ပုံနေဦးတွေရအသင်းဖွဲ့တွေရမှတ်ပုံတင်ရင်တင်မတင်ရင်လေကျွန်တော်အဲ့အရာမျိုးကိုမလုပ်စေချင်ဘူးနောက်စကန်းနေတပိတ်စကန်းနေကြိုးဝင်ပြီးတော့တဖက်ကလှုပ်တဲ့ဟာပဲဖြစ်ဘယ်သူလှုပ်တာဖြစ်ခြေမုန်းတာမျိုးကျွန်တော်ကြိုက်ဒါကျွန်တော်တို့အရင်တုန်းကစစ်အစိုးရလက်ထက်မှာရင်ဆိုင်ခဲ့ရတာပဲဒီလိုကိစ္စအဲ့တော့အခုကလွတ်ထားလိုက်ပါနော်သူဒီ right ကိုသူတို့လည်းသုံးဝင်ပြလိုက်ပါဂရုစိုက်စရာမရှိပါဘူးလူတို့ကတည်ပြီးသားဘသူအမှန်မှန်ဘသူကဓမ္မဘသူအဓမ္မဆိုတော့တည်ပြီးသားအခြေအနေမှာဒါမျိုးတွေကိုကျွန်တော်မကြိုက်ဘူ
းအခုဆိုရင်ဒါဒေါအောင်ဆန်းစုကြည်ရဲ့အသက်ကလည်းဒါ82နှစ်ကျော်83နှစ်တည်းရောက်လာပြီပေါ့လေဆိုဒေါအောင်ဆန်းစုကြည်အလွန်နိုင်ငံရေးကိုလည်းစပြီးတော့တော်တော်လေးကိုပြောဆိုလာကြတာတွေ့ရပါတယ်ဆရာဒီနေ့တော့ဘလို့သုံးသက်လို့ရမလဲဒေါအောင်ဆန်းစုကြည်မရှိတော့တဲ့နောက်မြန်မာနိုင်ငံရဲ့နိုင်ငံရေးရှေ့အလားလာပေါ့လေ
အလွန်အရေးကြီးတယ်လို့ပြောရမှာပါကျွန်တော်ကမြို့သားတွေအဖွဲ့ချုပ်ပါတီမဟုတ်ပါဘူးဒေါအောင်ဆန်းစုကြည်ကိုထောက်ခံတဲ့လူတယောက်ပေါ့နော်တခြားလုံး88ကာလတည်းကဒါ NLD ဆိုတာဒီလူထုတိုက်ပွဲတွေကပေါ်ပေါက်လာတဲ့ပါတီတည်းရပေါ့ဗျာအဲ့ဒီအပေါ်မှာကျွန်တော်တို့မျှော်လင့်ချက်တွေပုံပြီးတော့သွားတာပေါ့နော်အခုကလည်းတိုင်းပြည်မှာဘလို့ပဲသဘောထားကွယ်ကွယ်သူဟာတိုင်းပြည်မှာအရေးကြီးဆုံးခေါင်းဆောင်ဖြစ်နေတော့အလိုအဆုံးခေါင်းဆောင်ဖြစ်နေတော့မယ်ဒါကြောင့်မို့ကျွန်တော်ဒီအပေါ်မှာရကြတာသူမရှိဘူးဆိုရင်တော့ကျွန်တော်ဆက်အနာရှင်စနစ်ကအမြင်ပဲပြုတ်သေးဘူးအဲ့ဒါယူရင်ဆိုင်မှုကပြင်ညာဒါကြောင့်မို့လို့အခုတတိယနိုင်ငံရေးပါတီတွေကပေါ်ပေါက်ဖို့အတွက်အင်အားစုပေါ်ဗျာចောင်းသားကောင်းဆောင်ဟောင်းတွေပါတယ်အင်အားစုတွေជួសារတယ်ကျွန်တော်လှိုက်လိုက်လေလေထောက်ခံတယ်ဒါမှကျွန်တော်တို့ကជូတင်ပြင်ဆင်ထားဖို့လိုလိမ့်မယ်ဒေါအောင်ဆန်းစုကြီးကာလအလွန်ပေါ့နော်ရင်ဆိုင်ရမယ့်အခြေအနေတွေအတွက်ကျွန်တော်တို့ပြင်ထားမှရလိမ့်မယ
်ဆရာမင်းရှိတယ်လို့ဒီတတိယအင်အားစုတွေဘက်ကလုံနိုင်ကြိုင်နေတဲ့အခြေအနေနောက်ပြင်ဆင်ထားမှုတွေကဘယ်လောက်ထိအားရစရာရှိသလဲဒီပေါ်ပေါက်လာမဲ့ဒေါအောင်ဆန်းစုကြီးအလွန်ပေါ့လေဒီခေတ်ကာလဒီကိုနိုင်နိုင်နေနေနဲ့ထိန်းခုတ်ပေးနိုင်မဲ့စွမ်းရည်ပေါ့လေရှိနိုင်မဲ့လို့ဆရာယူဆရလားခင်ဗျာ
ကျွန်တော်မျှော်လင့်တယ်ဗျမျှော်လင့်တယ်ဘာကြောင့်လဲဆိုတော့ဒီလူတွေဟာ88လူလူရေတော်ဝင်ကြီးခေါင်းဆောင်ခဲ့တဲ့လူတွေပဲပုံမှန်လည်းပြောတိုက်ပွဲကိုခေါင်းဆောင်ခဲ့တာသူတို့ပဲနော်ဒီမှာနိုင်ငံရေးအကျဉ်းသားဟောင်းနေနဲ့အဲ့ဒီလူတွေက တိုက်ပွဲတွေမှာတိုက်ပြီးလူကာလမ်းရှင်းပေါ့ဗျာလမ်းရှင်းပေးခဲ့ရတာပေါ့နော်ဒီချန်နဲ့ဒီမိုဆီအင်အားစုတက်ဖို့ဒါကျွန်တော်တို့ဘာပြဿနာမှမရှိပါဘူးသူတို့လည်းနေရာရရင်လို့လုပ်ချင်တာမဟုတ်သူတို့မှာခေါင်းဆောင်မှုအည်သွေးရှိတယ်တမိုင်းဖြတ်တမ်းမှုရှိတယ်အရှင်မွေးနေချင်းကြီးတာတွေလို့မဟုတ်ဘူးအဲ့တော့ကျွန်တော်သူတို့ကိုမျှော်လင့်တယ
်ဆိုတော့နောက်တစ်ခုကဆရာလည်းဒီလယ်သမားတွေအရေးလူသမားတွေအရေးကိုလည်းတော်တော်လေးစောင့်ချလုပ်နေတဲ့အတွေ့ရတော့လေဆိုတော့လယ်သမားတွေကိုဘောကမြင့်တင်ပေးဖို့ဆိုတဲ့နေရာမှာလယ်ရန်လုပ်ငန်းတွေလည်းဖွံ့ဖြိုးအောင်လုပ်ရမယ်ပေါ့လေဒါမဲ့အဓိကပြဿနာကလယ်သမားတွေလက်ထက်မှာလယ်မရှိဘူးဖြစ်နေတယ်လယ်တွေတော်တော်များတိတ်ခန့်ထားရတယ်တက်မတော်ပါဝင်လုပ်ငန်းရှင်ကြီးတွေလက်ထက်မှာရှိနေစေတချို့လည်းပြန်ရကြတယ်ပေါ့လေဆိုတော့လယ်သမားတွေလည်းလယ်တွေပြန်တောင်းတဲ့အတွက်ထောင်ချခံရတာတွေလည်းရှိတယ်အဲ့အခြေအနေတွေလည်းဆရာနဲ့တုံ့တက်ပေးပါဦးပိုဆိုးလာသလားထုံထုံတိုက်ပွဲလိုဟာမျိုးတွေပေါ့လေဆင်းရဲတဲ့အတွက်အရေးယူခံရတဲ့အခြေအနေတွေကနောက်ထောင်ထဲမှာရောက်နေတဲ့အခြေအနေတွေကဘယ်လိုတွေရှိလဲခင်ဗျ
မကောင်းဘူးဗျလယ်သမားတွေအနေထားကိုပြောရရင်လယ်ယာမြေပြန်လဲစီစီရေးကော်မတီလယ်စစ်ကော်မတီတွေဖွဲ့လိုက်တယ်အသီးသီးမှာပါလာတာလယ်သမားကိုစားပြုတဲ့သူမပါဘူးဘ ਹੁ မြေစစ်ကော်မတီဆိုလို့ရှိရင်ဟာဝင်ကြီးတွေအကုန်လျှောက်ထည့်တာဆိုတော့သူက formal ပဲ format အတိုင်းသွားနေတယ်လို့ဖြစ်တယ်ဟိုလယ်သမားတွေကအခုချိန်အထိမြေလက်မြမရသေးပါဘူးအဲ့တော့ကျွန်တော်တို့ကလည်းတားတော့တားတယ်ဟိုမှာထုံထုံတိုက်ပွဲတွေမလုပ်ပါနဲ့။ဘာလို့ဆိုအစိုးကလူလူအစိုးကဖြစ်တယ်။လူလူအစိုးကအခက်တွေ့မဲ့လုပ်ငန်းမျိုးမလုပ်ပါနဲ့ပြောပေမဲ့တချို့ကလည်းလုပ်တာတွေရှိတာပေါ့နော်။တချို့ကလည်းပဲဒါကိုအစိုးရပဲ။ကိုအစိုးရတက်လာပြီပဲပြောရေးဆိုခွင့်ရှိတယ်။ငါတို့သပိတ်မှောက်မယ်လို့ညှော်လင့်ကြတာပေါ့ဗျာ။ဒါပေမဲ့သပိတ်မှောက်ပြီးတက်လာခဲ့တဲ့လူတွေကသပိတ်ဆိုတဲ့အတန်းကိုသူတို့အခုမကြားချင်တော့။အဲ့တော့လူလူနဲ့တစုံတရာကင်းကွာတဲ့အချက်တွေရှိရဲ့။အဲ့တော့လေယာမြေပြဿနာတွေကအခုအချိန်ထိမဖြေရှင်းနိုင်ပါဘူး။ပို့ပြီးတော့လည်းကောင်းမလားဥမာ2012လေယာဉ်မြေအမှုတွေဆိုလို့ရှင်ဒါကြီးအတော်ဆိုးတဲ့ကိစ္စပေါ့ဗျာကျွန်တော်တို့ပြင်ရမယ့်ကိစ္စကြီးပေါ့ဒါပေမဲ့ကျွန်တော်ဘာမှမလုပ်နိုင်သေးဘူးလေသမားတွေကိုလည်းသူတို့အကာအကွယ်မပေးနိုင်သေးဘူးလက်ရှိအခြေအနေကျွန်တော်တို့မြင်နေတယ
်နောက်တစ်ခုကဒီနိုင်ငံတကာကမြန်မာပြည်ကိုဒီလွတ်လပ်မှုပေးတံကိုတိုင်းတဲ့အခါမှာပေါ့လေစာနယ်ဇင်းလွတ်လပ်ခွင့်နဲ့အထူးသဖြင့်ဒီ66ဂါကြီးလိုမျိုးပေါ့လေကြဲကြဲလောင်လောင်ဝေဖန်ထောက်ပြနေကြတာရှိတယ်ဆိုတော့ဒီဥပဒေလည်းလုံးလုံးမရှိသင့်ဘူးလို့လည်းတောင်းဆိုမှုတွေရှိတဲ့ကြားပဲပြင်ယုံလောက်ပဲပြင်လိုက်တဲ့အနေအထားပေါ့လေဆရာတို့ကအားရမှုရှိသလားဒီအတိုင်းဆက်သွားမယ်ဆိုရင်ပုဂ္ဂလိကစာနယ်ဇင်းတွေဖွံ့ဖြိုးအားကောင်းမှုအလားအလာဘယ်လိုရှိနိုင်မလဲ
မကောင်းဘူးပြဒီဟာကျွန်တော်သဘောလည်းမတူဘူး66ဂါကြီးကတကယ်တကယ်ဥသိမ်းစင်အစိုးရလက်ထက်က e-business ပေါ့ဗျာ electronic business လုပ်ငန်းတွေကိုအကာအကွယ်ပေးဖို့တည်းပြထမ်းခဲ့တာအဲ့ဒီထဲမှာ66ဂါကြီးကအချက်လက်ခုဖြစ်ပါသွားတာပေါ့နော်အဲ့ဒီဥပဒေတွေအကုန်လုံးကကျွန်တော်တို့ဒီမှာရှိပြီးသားပြည်တော်ကုတ်ထဲမှာရာဇသားကြီးထဲမှာအကုန်ပါပြီးသားပဲပါပြီးသားကိုသုံးတာနော်အဲ့ဒီအရင်အစိုးရတုန်းကတော့သူတို့ခေါင်းဆောင်တွေကိုဒါစသုံးတာတက်မတော်ကသုံးတာပါအဲ့တော့သူတို့ခေါင်းဆောင်တွေကိုထိခိုက်လို့ရှိရင်ဒီဟာကိုသုံးမယ်ဆိုပြီးလုပ်ခဲ့တယ်။အေးတဲ့ဟာကိုကျွန်တော်တို့ဘက်ကဆက်ကြိုက်နေသဘောဖြစ်နေတယ်။ကျွန်တော်မကြိုက်ဘူး။ရန်သူကကို့ပြည်သူလူထုကိုဖိနှိပ်ဖို့အတွက်သုံးခဲ့တဲ့လက်နဲ့ကြိမ်ကိုယူပြီးတော့ကို့လူတွေကိုပြန်ရိုက်တယ်လို့ကျွန်တော်ခံစားရတယ်။ကျွန်တော်ဒါသဘောမတူဘူး။နောက်ဒီစာနယ်ဇင်းလွတ်လပ်ခွင့်ဒီပုဂ္ဂလိကစာနယ်ဇင်းရဲ့ယက်တည်မှုဆိုမတူဘူးဗျာ။ချက်ခဲခဲတွေအများကြီးကြုံနေ။ဥပမာအဖြစ်ဒေါအောင်ဆန်းစုကြည်တက်လာပြီးတော့နှစ်လအတွင်းမှာအစိုးရပိုင်းစာနယ်ဇင်းတွေကိုရုပ်သိမ်းမယ်လို့ပြောခဲ့တာ။ဒါဖြေရှင်းကိုဖြေရှင်းအခုချိန်ထိမလုပ်ဘူး။ဒါလည်းကျွန်တော်မှန်တယ်လို့မထင
်ဘူးဥပဒေပြည်ရေးအခန့်ကဏ္ဍနဲ့ပတ်သက်လို့ပေါ့ဆရာရဟိုတလောကပဲ Economist Magazine ကရေးတာရှိတယ်ဒီလွတ်တော်ကြီးကစိတ်ငြိမ်နေတယ်ဆိုပြီးတော့ပေါ့လေတိတ်ပြီး check and balance မလုပ်ဘူးအစိုးရကလည်းဒီပါတီကပဲဖြစ်နေတဲ့အခါကျတော့ချင်းချင်းဖိအားပေးတယ်လို့ဖြစ်မှာဆိုလို့ဆိုပြီးတော့ထောက်ပြတာတွေရှိတယ်ဆရာမျိုးဘလောက်ထိဟိုဖွဲ့စည်းပုံအခြေခံဥပဒေပြင်ရေးကိုခဏထားပြီးတော့ပေါ့လေတခြားပြင်သစ်ပြင်ထိုက်တဲ့ဥပဒေဟောင်းနေပေါ့လေလုံခဲ့တဲ့နှစ်တရာကျော်ဥပဒေတွေပြင်ဆင်မှုအပိုင်းတွေခင်းနဲ့မလျော်ညီးရတဲ့ဥပဒေတွေပြင်တဲ့အပိုင်းတွေမှာအရင်နှေးကွေးနေသလားအားရမှုရှိလားဆရာဘယ်လိုသုံးသပ်လဲ
နှေးကွေးတယ်ဗျနှေးကွေးတယ်အဲ့တော့တို့ကလည်းကျွန်တော်ထင်တယ်ခုနကလို့ကိုအစိုးရတစ်ဖွဲ့တည်းဖြစ်လို့ဆိုတာလေကြံတဲ့ဒီ process ကအသားမကျသေးတာရယ်လွတ်တော်ကိုယ်စားလှယ်တွေရလေနောက်လုံနီးကင်နီးကိုသေချာမသိသေးတာဒါတွေလည်းပါလိမ့်မယ်ကျွန်တော်တွေ့တာတဲ့သူတို့ကလက်တင်နေပဲဗျာတဲ့လွတ်တော်မှာဒါပေမဲ့ဥမာ1950ပြည့်ရေးပေါ်စီမံမှုအဲ့ဒီလိုပုံမှန်မျိုးပြီးဥရီမျိုးဖျက်သိမ်းခဲ့ပြီဒါကျွန်တော်အဲ့ဒီဥရီတွေ3ချိန်လုံးတော့ကျွန်တော်ဖမ်းခံခဲ့ရထောင်ချခဲ့ရဆိုတော့ဒလူဟာမျိုးတွေကိုသူတို့ဖျက်သိမ်းလိုက်နိုင်ပြီနောက်ဘာမှအထိပ္ပယ်မရှိတဲ့ဧည့်စင်းတိုင်တဲ့ဟာကိုလိုနီခေတ်ကပြထမ်းထားတဲ့ဥရီရောအခုလည်းအကျန့်ဖက်သမားတွေလာရင်မသိပဲနေမှာပေါ့ဒါကအုတ်ချုပ်သူအာဏာပိုင်ရဲ့တာဝန်ပဲစုံစမ်းပေါ့လာသတင်းပေးရင်ရမှာဒါဟာကျွန်တော်တို့နိုင်ငံရေးကျင်းသားတွေကိုဖိနှိပ်ဖို့တမင်တက်တက်လုပ်ထားတဲ့ဥရီမျိုးဒါတွေသူတို့ဖျက်သိမ်းလိုက်နိုင်ပြီနောက်ဥရွှေမန်းကော်မရှင်ကလည်းဥရီ600ကျော်ထင်တယ်သူတို့ပြန်ပြီးတော့သုံးသပ်နေတယ်ဒါပေမဲ့ဥမာကျွန်တော်နားမလည်နိုင်တဲ့အချက်က ICCPR လို့ဟုတ်လား International Governance on Civil and Political Rights တိတ်ရေးကြီးတဲ့ရင်ကြီးတဲ့တရားဥပဒေစိုးမိုးတဲ့နိုင်ငံတွေလိုက်နာတဲ့ဥပဒေမျိုးကိုဒီမှာအတိမပြုတ်နိုင်သေးဘူး rectify လုပ်ဖို့အတွက်ဆိုဒါတွေလိုအပ်နေတယ်ဒါကျွန်တော်အဲ့လိုမြင်တယ်
နောက်ဆုံးအနေနဲ့ပါဆရာဒီအစိုးရရဲ့စွမ်းဆောင်ရည်နဲ့ပတ်သက်ပြီးတော့ပေါ့လေအခုဆိုရင်ဒါဆရာတို့ကျွန်တော်တို့အားလုံးလည်းရုပ်လုံးပျော်နေပြီပေါ့လေအစိုးရဒါနည်းနည်းလောက်အတွက်မှာပြည်ထောင်စုအစိုးရရဲ့ဒီဦးဆောင်မှု leadership ကိုကျွန်တော်တို့ပြင်ရပြီနောက်တိုင်းဒေသကြီးဝန်ကြီးချုပ်တွေရဲ့ဦးဆောင်မှုတွေဒီကဘာမဲ့ရန်နေရာကြီးတစ်ခုလုံးရဲ့ဒီစွမ်းဆောင်ရည်ဒီအချိန်အတိုင်းဆက်သွားမယ်ဆိုရင်ထက်ထက်မြက်မြက်ရှိတဲ့ပေါ်ပါပေါ့လေဆရာဒီနဲ့အားရမှုဘယ်လောက်ရှိလဲ
ဟိုပုံမှန်လင်းပြောနေအားမရဘူးပေါ့နော်ကျွန်တော်တို့ဒီတဲ့ပိုထက်ထက်မြက်မြက်ဖြစ်တဲ့နေကိုကျွန်တော်တို့ကသူတို့ကိုယုံကြည်နေသူတို့သခိုးတွေမဟုတ်ဘူး တိုင်းပြည်ဘာသာအလွဲသုံးစားမလို့ဒါကျွန်တော်တို့စိတ်ချရတာဒါပေမဲ့တချို့နေရာတွေမှာလူမှန်နေရာမှာမဖြစ်တာတွေဥပမာပြည်တော်စုဝင်ကြီးတွေဥပမာအားဖြင့်ဗျာကျွန်တော်တို့အာမနာတန်ပြောရရင်အချို့ပြည်တော်စုဝင်ကြီးတွေဟာဒေါက်အောင်ဆန်းစုကြည်နဲ့ကျွန်တော်တို့နိုင်ငံရေးအကျဉ်းသားတွေမရှိပါဘူးလို့နော်ကဘာပေါ်မှာဆက်အနာရှင်တွေလက်ပါစီဖြစ်လုတဲ့လူမျိုးကပြည်တော်စုဝင်ကြီးဖြစ်နေတယ်ဒါလိုလူမျိုးကညီညာရင်းကောင်းဆိုဘယ်လိုအောင်မြင်မလဲဗျာအဲ့ဒါမျိုးတွေကျွန်တော်တို့မရှိစေသင့်ဘူးအဲ့တော့ကျွန်တော်မကြာခဏပြောမိပါတယ်ဒေါ်အောင်ဆန်းစုကြည်ကမပွေးကိုခပိုက်ပိုက်တာမဟုတ်နက်တိုင်းလို့စီတယ်နော်ဆိုတော့အစ်စ်မျိုးပေါ့ဗျာအဲ့လိုလူတွေမရှိသင့်ဘူးတကယ်ကျွန်တော်တို့ပညာရှင်တွေအများကြီးပါရိုးဖြောင်းတဲ့လူတွေအများကြီးပါဒီလိုပြင်စမန်တက်သားတွေကိုမသုံးဘဲနဲ့နော်ထက်ထက်မြဲမြဲလူရုဘက်ကရပ်နေတဲ့လူတွေအများကြီးရှိပါစီးပွားရေးပညာရှင်တွေပညာရှင်တွေအများကြီးပါဗျာအဲ့တော့အဲ့လိုလူမျိုးတွေသုံးပြီးတော့လူလူအစိုးရကိုတိတိကျကျပို့ပြီးတော့ခိုင်ခိုင်မာမာမောင်းနှင်သွားစေခြင်းနဲ့
ဆရာဦးတန်းတန်းကိုကျေးဇူးများတင်ပါတယ်ဆရာကျေးဇူး